ကျွန်တော်တို့ဒီနေ့ပကိမန်းကိုမလေ့လာခင်မှာပြီးခဲ့တဲ့ဘက်ကစစ်ထားတဲ့စေတသိက်ပိုင်းနဲ့ပတ်သက်ပြီးနည်းနည်းပြောပါမယ်။ကျွန်တော်တို့စေတသိက်ပိုင်းဆန်းစာမေးခွဲ2ရက်6လ2009ကကျင်းပခဲ့ပါတယ်။အဲ့ဒီမှာမေခွန်း5ပုဒ်ကျွန်တော်တို့ပေးခဲ့ပါတယ်။အဲ့ဒါလေးနဲ့ပတ်သက်ပြီးတော့ကျွန်တော်တို့စံပြအဖြေလွာရောဓမ္မမိတ်ဆွေတို့ဖြေထားတဲ့အဖြေစာရွက်တွေရောကျွန်တော်တို့အားလုံးပြန်ပေးပြီးပါပြီเนาะဆံပြဖြေလွာလေးနဲ့လည်းတိုက်ပြီးတော့ပြန်သိဖို့ပါအဲ့ဒီမှာဓမ္မမိတ်ဆွေတို့အနေနဲ့စဉ်းစားတာလေးတွေလိုအပ်တာလေးတွေရှိနေပါတယ်ခုကျွန်တော်တို့နံပါတ်1ပုဒ်စာစပြီးတော့ကြည့်ပါမယ်စေတသိက်ဟုခေါ်ဆိုနိုင်ရန်ပြည့်စုံရမိအင်္ဂါချက်လက်တို့ကိုပါဠိမြန်မာနှစ်ဘာသာဖြင့်ရှင်တွဲဖော်ပြ၍မနတိကာရာစန္ဒာဝိစီကိစ္စာဟိရိဥတ္တပရိသဘောအဓိပ္ပာယ်တို့ကိုဖော်ပြခဲ့ပါလို့နံပါတ်1ပုဒ်စာမှာအပိုင်းနှစ်ပိုင်းပါပါတယ်ဆယ်မှတ်တံဖြစ်ပါတယ်အဲ့ဒီဆယ်မှတ်တံမှာခုကျွန်မတို့တပိုင်းငတိ၅မှတ်စီပေးထားပါတယ်စေတသိက်ဥခေါ်ဆိုနေရန်ပြည့်စုံရမယ့်အင်္ဂါချက်လက်ကိုပါဠိမြန်မာတွေကိုရေးတဲ့အခါမှာကျမပြောခဲ့တဲ့အတိုင်းပါပဲပါဠိနဲ့မြန်မာတချို့အတွဲတွေမှားနေကြပါတယ်နော်အဲ့တော့ဧကုပ္ပါဒာဧကနိရောဓာဧကရမဏာဧကဝိတုကလို့ရေးတော်လဲဒီဘက်ကကြတော့စိတ်နဲ့အတူဖြစ်တာချုပ်တာတွေကိုရေးတဲ့နေရာမှာမှားနေပါတယ်နောက်တစ်ချက်စလုံးမောင်းမှားပါတယ်အဲ့ဒါလေးတွေအတွက်အမှတ်ရော့သွားကြပါတယ်နောက်တစ်ခုကျမတို့စေတသိက်တို့ရဲ့သဘောတိဘယ်ကိုရေးတဲ့အခါမှာမနတိကာရစန္ဒဝိစီကိစ္စဟိရိဥတ္တပမှာဟိရိနဲ့ဥတ္တပသည်စလုံးမောင်းနေမှားနေကြပါတယ်เนาะကျမတို့ဒါမှားဖို့မကောင်းပါဘူးဒီစာရွက်ထဲမှာပါပြီးသားပါပြီးသားကိုထပ်မှားနေကြပါတယ်เนาะအဲ့ဒါဒီလေလိုအပ်ချက်ဖြစ်ပါတယ်နံပါတ်1ပုဒ်စာနံပါတ်1ပုဒ်စာမှာကြည့်ပါမယ်အောက်ဖော်ပြပါတရားတို့ကိုဖော်ပြပေးခဲ့ပါမေကွန်းကိုစစ်စစ်ဆက်ဆက်ဖတ်ဖို့လိုအပ်ပါတယ်မိကွန်းစစ်ဆက်မဖတ်တဲ့အတွက်ကြောင့်ဓမ္မမိတ်ဆွေတို့ဖြေတဲ့နေရာမှာအမှားတွေပါကုန်ကြပါတယ်နံပါတ်ကကြီးအာထုတ်မှုလုံးလဝီရိယမပါဘဲဖြစ်နိုင်သောတရားများတရားများတရားများဆိုတော့ဓမ္မမိတ်ဆွေတို့ကသဘောမပေါက်ဘူးဓမ္မမိတ်ဆွေတို့အနေနဲ့ကအခုမှသင်ထားတာပထမစေမှာစိတ်နဲ့စေတသိက်နှစ်ခုပဲရှိသေးတာပဲတရားဆိုရင်အခုမေးထားတာစေတသိက်ဖြစ်နေရင်သူနဲ့ရှင်နဲ့စိတ်ကိုမေးတာပေါ့ဒါကြောင့်အာထုတ်မှုလုံးလဝရိယမပါပဲဖြစ်နိုင်တဲ့တရားဆိုတော့ဘာဖြစ်မလဲစိတ်ပေါ့ဒါဆိုရင်ဝိရိယမပါပဲဖြစ်နိုင်တဲ့စိတ်ဆိုတော့နောက်တစ်နည်းထပ်တွေးဝိရိယမရှင်တဲ့စိတ်ပေါ့မဟုတ်လားဒါဆိုရင်အာထုတ်မှုလုံးလဝရိယမပါပဲဖြစ်နိုင်သောတရားဆိုတာဝိရိယမရှင်သောစိတ်ဆိုတော့ဘယ်နှပါ16ပါပေါ့ဟုတ်ပါလားအဲ့ဒါကိုလေမစင်းစားတဲ့တရားတွေးတဲ့အတွက်ကြောင့်ဓမ္မမိတ်ဆွေတို့ကမေတ္တရာ၊ဘုဒ္ဓရား၊နိဗ္ဗာန်ပရိယပရိပတ်ဒါတွေပြန်လျှောက်တွေးသလားဗိဒကတ်သုံးဖို့ကုံသွားပါအောင်မယ်ဓမ္မမိတ်ဆွေများဒါကြောင့်ဝိရိယမရှင်တဲ့စိတ်ဘယ်နှပါလဲ16ပါဒါရေးရပါမယ်နောက်တစ်ချက်ကကြတော့ဟလာအဲ့ဒီမှာလေမရှင်တာပဲရေးရမှာမပါပဲဆိုတာလိုင်းတာပြီးတော့မရှင်တာပဲရေးရမှာတချို့ကဝိရိယရှင်နာတွေပါလျှောက်ရေးထားတော့ကျမတို့စာမေးဝဲရဲ့တဘာဝကမေးသလောက်သာဖြေရပါလိမ့်မယ်တီးသလောက်တက်သလောက်မဖြေရပါဒါကြောင့်အဲ့ဒီလိုအပိုဖြေသွားရင်အာဘော်လုံးဆိုပြီးအမှတ်ကရော့ပါတယ်เนาะဒါလေးသတိထားခဲ့ဖို့ပါနှစ်မျိုးလုံးဖြေเสียရမလို့ပါဘူးနမခဂွေအလိုစန္ဒကင်းသောတရားများဆိုတော့လေစန္ဒကင်းတဲ့တရားဆိုတော့စန္ဒမရှင်တဲ့စိတ်ဘယ်နှပါ20ရင်းရင်လုံလောက်ပြီဖြစ်ပါတယ်မောမှုတွေးနဲ့အားရစေဆက်ရှိပါဒါလေးရေးရမှာဖြစ်ပါတယ်အဲ့ဒီမှာလဲဘာဖြေလဲဆိုတော့အလိုဆန္ဒကင်းသောတရားမှာအလောဘဖြစ်ပါသည်တဲ့လာဖြေထားကြတယ်ဟုတ်လားတော့ဒါကြောင့်အလိုဆန္ဒကင်းတာအလောဘဘယ်လိုလုပ်ဖြစ်မလဲဟုတ်ပါလားဒါလေးမြင်ခဲ့ဖို့ဖြစ်ပါတယ်ဂငင်စိတ်အနည်းဆုံးနဲ့ရှင်သောစိတ်စေတသိက်ကိုမေးထားတယ်စိတ်အ ਨੇ ဆုံးနဲ့ရှင်သောစေတသိက်လို့ပြောရင်စေတသိက်ကိုမူတည်ပြီးတော့စဉ်းစားမှာပေါ့စေတသိက်တွေထဲမှာစိတ်အ ਨੇ ဆုံးနဲ့ရှင်တဲ့စေတသိက်သည်ဝိစီကိစ္စာစေတသိက်ပေါ့ဝိစီကိစ္စာစေတသိက်ရှင်သောစိတ်သည်ဝိစီကိစ္စာတံပြိုးစိတ်တပါးလည်းမဟုတ်ဘူးလားဒါကြောင့်ဘာဖြေရမလဲဝိစီကိစ္စာစေတသိက်ရေးရပါမယ်အဲ့ဒါကိုလေမေးတာကိုသေချာမဖတ်ဘဲနဲ့ ရေးတဲ့အခါကျတော့လေလောကြီးသွားတဲ့အတွေ့ဝီစီကိစ္စစေတသိက်လို့ပြန်ရေးထားပါတယ်ဟုတ်ပါလားဒါကြောင့်စေတသိက်အ ਨੇ ဆုံးနဲ့ sorry နောက်တစ်ခုကစေတသိက်အ ਨੇ ဆုံးနဲ့ရှင်သောစိတ်မေးတာစိတ်ကိုမေးတယ်ဆိုစိတ်တွေကိုမူတည်ပြီးတော့စေတသိက်ရှင်နဲ့သင်္ဟာနီနဲ့စဉ်းစားပါမယ်ဒါဆိုရင်စေတသိက်အ ਨੇ ဆုံးနဲ့ရှင်တဲ့စိတ်ဒီဘာစိတ်ဖြစ်မလဲဒွေပင်စဝิญဉ္ဇဉ်တဆေသူဒီဘလောက်ပဲရှင်လဲတပ္ပစိတ်တာတာရဏစေတသိက်ခုနှစ်ပါအဲ့ဒီမှာလဲဝိသိကိစ္စပဲသွားရေးထားကြပါတယ်เนาะအဲ့ဒါလေးသတိထားခဲ့ဖို့ဖြစ်ပါတယ်နံပါတ်5မိမိရှင်ရာစိတ်နှင့်ယံခါသာရှင်သောအကုသို့စေတသိက်လို့ပြောရင်မိမိရှင်နာမိမိရှင်သောစိတ်တို့နှင့်အမြဲမရှိရအနိယတယောဂီလို့ကျမတို့ချက်ခဲ့သားပဲဒါဆိုရင်မိမိရှင်သောစိတ်တို့နှင့်အမြဲမရှိနာကိုအမြဲနေရာမှာအခုကျမတို့ကယံခါလို့ပြောင်းရည်မိထားတာပဲ။ဒါကြောင့်မိမိရှင်သောစိတ်တို့နဲ့ယံခါသာရှင်သောစေတသိက်ဆိုရင်ဘယ်ရသွားဖြစ်မလဲ။အာနိယတယောဂီအဲ့ဒီအနိတယောဂီစေတသိက်ပေါင်းက17ပါး။အဲ့ဒီထဲကအာကုသို့စေတသိက်14ပါးထဲမှာပဲပါတဲ့အာနိယတယောဂီကိုပဲမိတာ။ဒါကြောင့်မိကွန်းကမိမိရှင်ရာစိတ်နဲ့ယံခါသာရှင်သောအာကုသို့စေတသိက်ဆိုတော့ဘယ်နှပါးလဲ။6ပါးရေးရမှာဖြစ်ပါတယ်မာနရယ်အိတာရယ်မစ္စရိယရယ်ကုတ်ကုဆရယ်ထိနာရယ်မိဒ္ဓရယ်ဖြစ်ပါတယ်ဒါလေးသိခဲ့ဖို့ဖြစ်ပါတယ်နံပါတ်3အပြစ်ရှိမှန်သိလျက်နိုင်ငံခြားဘောလုံးပွဲစဉ်ကိုစိတ်ပါဝင်စားစွာပျော်ပျော်ပါပါကြီးရှုနေသူတို့ဤတန်တန်၌ဖြစ်သောစိတ်နှင့်စေတသိက်တို့ကိုရှားပွေပေးခဲ့ပါအပြည့်ရှိမှန်သီးလျက်လို့လိုင်းတားလိုက်တာနဲ့ဓမ္မမိတ်ဆွေများဘာဖြစ်မလဲဒိဋ္ဌိကတဝိပယုဘောစိတ်ပါဝင်စားစွာဆိုတဲ့အတွေ့အသင်္ခါရိကသူများတိုက်တွန်းစရာမလိုဘူးပျော်ပျော်ပါပါဆိုတော့တောမနတတဟဂုဘောလုံးကွဲကိုကြည်နေပါတယ်ဆိုတဲ့ကလောဘမှုဘောဒါဆိုရင်လောဘမှုသောမနတသဟကိုဒိဋ္ဌိကတဝိပယအသင်္ခာရိကစိတ်ဖြစ်ပါတယ်လို့ရေးရမှာဟုတ်ပါလားအဲ့ဒီမှာစေတသိက်ဘလောက်ရှင်လဲလို့ပြောရင်စေတသိက်ဒီဘယ်နှပါးရှင်လဲ16ပါးဟုတ်ပါလားအဲ့ဒီ16ပါးမှာဒိဋ္ဌိကတဝိပယဖြစ်တဲ့အတွက်မာနပါလားမပါဘူးလားပါတော့လေဒီနေရာမှာနိုင်ငံခြားဘောလုံးပွဲကြည့်ပြီးတော့သူကထောင်လွှားတယ်ဆိုတာပါလားမပါတဲ့အတွက်မာနကိုပြန်နှုတ်ပေးလိုက်တော့ဘယ်နှပါးဖြစ်သွားလဲ18ပါဒါစဉ်းစားနေတစ်ချက်ပါလေနားလည်ပြီနော်ကဲနောက်တစ်ချက်နံပါတ်4အဲ့ဒီမှာလဲဖြေထားတာတချို့ကဘယ်လိုဖြေလဲဆိုရင်ဒေါမနတသဟဂုတ်ဒိဋ္ဌိကတဝိပယုတ်တဲ့လားဖြေထားကြတယ်ဓမ္မမိတ်ဆွေများဒေါသမှုစိတ်မှာဘယ်လိုလုပ်ဒိဋ္ဌိကတဝိပယုတ်ဖြစ်ပါမလဲအတွဲမှားသွားတာဒီပါတယ်တချို့ကြတော့လဲဘလုံးမွဲကြည့်တဲ့အတွဲတဲ့သကုဝိညာဉ်လို့သူကသွားရေးထားတယ်သူ့မှာတဲလွန်စားတွေပါထားပြီပဲအပြစ်ရှိမှန်းသိပါလျက်ဟလာပျော်ပျော်ပါပါဒါတွေပါထားပြီဆိုရင်အဲ့လိုမျိုးတွေတတိထားပါเนาะဒါကြောင့်သကုဝိညာဉ်ဖြေတဲ့အတွက်ကြောင့်လည်းမှားတယ်တချို့ကြတော့လေဒွေပင်စဝိညာဉ်10ပါးလုံးရေးထားတယ်ဘလို့စိတ်ကူးရသွားလဲမသိသူကကြည်လဲကြည်မယ်နားလဲထောင်းမယ်ဟုတ်လားအဲ့လိုတွေရေးလာမသိဘူးတချို့ကြတော့လေမောဟစိတ်လို့လာဖြေထားတယ်เนาะအဲ့လိုမျိုးလေးတွေအောက်လွဲနေပါတယ်နောက်တစ်ခုစေတသိက်တွေကိုတွဲတဲ့အခါကျရင်လေမာနရောဒိဋ္ဌိရောနှစ်ခုလုံးသွားတွဲရေးထားတာတွေလည်းအများကြီးမှားနေတာပါပါပဲအဲမျိုးလေးသတိထားခဲ့ဖို့ဖြစ်ပါတယ်ကဲနောက်တစ်ချက်နံပါတ်4ပု္ပ္ပစာမိဘကိုခံပြောပြီးမှနောင်တရနေသောသူဤတန်တန်၌ဖြစ်သောစိတ်နှင့်ရှင်သောစေတသိက်တို့ကိုဖော်ပြခဲ့ပါတဲ့မိဘကိုခံပြောတယ်ဆိုတော့ကျေနပ်လို့လားမကျေနပ်လို့လားမကျေနပ်ဘူးဆိုတော့ဒေါသမှုတွေပါပြီပေါ့သောသမူမာမဒီနေရာမှာဒေါမနတသဟကိုပတိကတံပယုအသင်္ခာရိကဒေါသမူစိတ်ပေါ့သူများတိုက်တွန်းတာမပါဘူးဒါဆိုရင်ရှင်နိုင်တဲ့စေတသိက်အနေနဲ့နောင်တရတယ်လို့ပါထားလားမပါထားဘူးလားပါထားတဲ့အတွေ့ဒေါသမူအသင်္ခာရိကမှာရှင်နိုင်သည်။စေတသိက်ပေါင်းသည်20အဲ့ဒီထဲကအာနိယတယောဂီကအိတာရဲ့မစ္စရိယရဲ့ကုတ်ကုတ်ဆရဲ့ဆွဲထုတ်ပလိုက်ဆိုရင်18ပါးကျက်မယ်18ပါးမှာမှနောင်တရတဲ့အတွက်ဘာထက်ထက်အကုတ်ကုတ်ဆထည့်လိုက်တဲ့အတွက်18ပါးမှမှန်ပါလိမ့်နားလည်ပြီနော်အဲ့လိုမျိုးဖြေပေးရပါမယ်အဲ့ဒီမှာလဲဒ 撇他来家的米包变表来转狗狗啥谁的对着吧呗路的出来拉一他的然后谁给我们跑他哦我们那当找他们谁给我跑别来的就不够的家了嘞我们那当大哈狗这里给他三百有的微表的呢拉拽的这就家了嘞微信给他三百有的拉拽的这就家了嘞不提个微表有的拉拽的不提个这看嘛微表没家不什么没水路呢？家嘛呗，比的嘛的，便宜着。好了，当下也拿点的要没。好了嘞，说什么比话点呢？皮带肚里嘛，粗粗生生的，家嘞，说比着嘞。喏，但是嘛，当下也拿点要了，没老板呢，什么没水面。哎嘛，这臭家伙嘞，粗粗生生，多么难打，打哈个，娘那喂不有的，哎啦咯，手手皮巴的，喏，什么没水面。阿拉哩哩，阿古达巴他妈从阿对种是咯，他老着西巴哩呢，他没有那么慢呢咯。喏，给古那么阿菩萨讲的嘞，那么阿菩萨个，假如多言一元力，十八力八，万妙万达，阿这阵不离十年都一单阵那，直到十年，新百岁的在照顾，可别给了，不离十年是啦，阿古多啦，古多啦，他说。啊，这阵不离生的啦的，骨头说骨头生天嘛呗，啥样嘛？他说啊，这阵不离生的，说为老板母的多依他嘞，喏，不离生的，老板生的生的么？骨头呗，他比咩？都个医院这个，下周周一医院的转账，年薪啦么薪啦，么薪呢？一转年呐会不要，十八六八岁了，都免带转啦，么带转呢？一转阿丁卡瑞个。完妙完大路标的一转，多么难打！他说一包了一，多么难打！打哈狗，娘那未必有，阿丁卡瑞嘎，马哈古都西，好比喏，马古都西，新版西的这个标吧，路标人，马古都西嘛，新版西的这的，娘那未必有路标他的一转，西的这的不老偏了，东西呢？东西呢？困难吧？好的啦，东西困难吧嘞嘛？阿尼一只有几个？阿爸爸罗，那特别啦耶！东西呢？那八位见了嘛不？好比喏，都我包的啦，哎，东西那八一呀嘛呗。阿尼嘛嘞，这秋个不露皮的家嘞，所以呢，我的弟弟阿爸明年的话，公太多催他嘞，这秋个老母死了，求他嘞。แล้วดีไปเลยเดียวจะมาเราเปลี่ยนบิดอ๋อเลี้ยงยามเองไปเลยดีป่ะเฮ้ยจะมาเราดีนี่ปกติไม่ทราบไหม